မြန်မာနိုင်ငံမှာအကြမ်းဖက်လျော့တွေချက်ချင်းရပ်ဖို့ဥပဒေမဲ့ဖမ်းဆီးထားသူအလုံးကိုပြန်လွတ်ပေးဖို့ဆွေးနွေးအဖြေရှာဖို့လူသားချင်းစာနာတဲ့အကူအညီတွေအဟန့်အတားမရှိပေးနိုင်ဖို့နဲ့ Federal Democratic စနစ်အသွင်ပြောင်းလဲမှုမှာအလုံးပါဝင်နိုင်ဖို့လိုအပ်ကြောင်း Quad အဖွဲ့ဝင်၄နိုင်ငံကနိုင်ငံတိုင်းဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်။အလားတူတောင်းဆိုချက်တွေကိုခုနှစ်အစောပိုင်းမှလအတွင်းမှာကျင်းပခဲ့တဲ့ Quad ၄နိုင်ငံနိုင်ငံတိုင်းဝန်ကြီးတွေတွေ့ဆုံမှုအပြီးမှာလည်းထုတ်ပြန်ခဲ့သလိုအချက်၅ချက်ပါအာဆီယံဘုံသဘောကြည့်ချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အမေရိကန်၊ဩစတြေးလျ၊အိန္ဒိယ၊ဂျပန်နိုင်ငံတို့ပါဝင်တဲ့လူမျိုးဆိုင်ရာလေပွန်ဆိုင်ဆွေးနွေးဘက်နိုင်ငံများဒီ Quad အဖွဲ့နိုင်ငံသားဝင်ကြီးတွေနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးပြီးမနေ့စက်တင်ဘာ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အချက်14ချက်ပါပူးတွဲကြေညာချက်မှာယူကရိန်း၊ရုရှားပဋိပက္ခ၊မြောက်ကိုရီးယားအရေးတို့အပြင်မြန်မာနိုင်ငံနဲ့ဆိုင်တဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဖော်ပြထားတာပါ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ရောက်နေကြတဲ့ဒီ Quadနိုင်ငံတွေကနိုင်ငံသားဝင်ကြီးတွေမနေ့တောက်ကြနေကနယူးယောက်မြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်၊ဩစတြေးလျနိုင်ငံသားဝင်ကြီးပယ်နီဝေါင်၊ဂျပန်နိုင်ငံသားဝင်ကြီးယိုကိုကာမီကာဝါနဲ့အိန္ဒိယနိုင်ငံသားဝင်ကြီးအက်စ်ဂျိုင်းရှန်ကာတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။